မြန်မာလူငယ်လေးအတွက်အမေရိကန်သမ္မတဟောင်းဂျော့ဂျ်ဝဘုရှ်ရဲ့ Bush Institute ကနေပြီးတော့စီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်တစ်နှစ်ပြည့်ဂုဏ်ပြုလက်မှတ်ချီးမြှင့်မယ်အခမ်းအနားကိုတက်ရောက်ဖို့အတွက်ခေါင်းဆောင်မှုဆိုင်ရာဖိုရမ်မှာပါဝင်သူမြန်မာလူငယ်16ဦးဟာ Texas ပြည်နယ် Dallas မြို့ကိုမနေ့ကရောက်ရှိလာကြပါတယ်။ဒီအခမ်းအနားကိုကိုယ်တိုင်မရောက်လာနိုင်တဲ့တရားဝင်ထောက်မှာထိမ့်သိမ့်ခံရတဲ့ဘက်ကတာအဖွဲ့ချုပ်ခေါင်းဆောင်သူဖြစ်သူမတ်ဖြိုးဖြိုးအောင်ကိုလည်းဂုဏ်ပြုဖို့စီစဉ်ထားတယ်လို့ဆိုပါတယ်။မတ်အင်ဂျင်နီယာကအကြောင်းစုံကိုပြောပြမှာပါ။
ဒီလူငယ်တွေဟာပြီးခဲ့တဲ့နှစ်ဇွန်လကအမေရိကန်ပြည်ထောင်စုမှာ Bush Institute ရဲ့ခေါင်းဆောင်မှုအစီအစဉ်အနေနဲ့သုံးပတ်ကြာစတင်လေ့လာတင်ကြားခဲ့ကြတာပါ။အဲ့ဒီအထက်မှာလက်ရှိတာယာဝတီထောင်မှာထိမ့်သိမ့်ခံထားရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတာအထွေထွေအတူရေးမှုမဖြူဖြူအောင်နဲ့အာဏာပိုင်တွေလိုက်နံဖမ်းဆီးတာကိုရှောင်တိန်နေရတဲ့ဒုဥက္ကဋ္ဌကိုလင်းထက်နိုင်တို့အပါအဝင်အခြားနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တိုင်းနာလူငယ်စုစုပေါင်း18ဦးပါဝင်ခဲ့တာပါဒါပေမဲ့ဒီနှစ် foreign စင်ပွဲအစီအစဉ်မှာတော့သူတို့နှစ်ဦးပြန်ပါမလာနိုင်တဲ့အတွက်လူငယ်စုစုပေါင်း16ဦးပဲပါဝင်ပြီးဒီအတွက်စိတ်မကောင်းဖြစ်မိကြောင်းနဲ့အခမ်းအနားမှာမဖြူဖြူအောင်ကိုဂုဏ်ပြုမဲ့အစီအစဉ်တွေထည့်သွင်းသွားမှာဖြစ်တယ်လို့ပြီးခဲ့တဲ့မေလမှာမဖြူဖြူအောင်စီကိုရေးသားပေးပို့ခဲ့တဲ့သမ္မတဟောင်း Bush ဇနီးမောင်နှံရဲ့စာမှာဖော်ပြထားပါတယ်လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖော်ရမ်ဟာမြန်မာလူငယ်တွေအတွက်ဘလို့အကျိုးရှိစေခဲ့တယ်လဲဆိုတာကိုတော့ကိုယ်တိုင်ပါဝင်သူတဦးဖြစ်ပြီးလက်ရှိအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဒါနရှိဆောင်မြန်မာရဲ့ကိုယ်စားလှယ်ကိုချီမင်းဟန်ကအခုလိုပြောပါတယ
်။နိုင်ငံရေးရဲ့ဟိုစီးပွားရေးရဲ့နော်ဒီခေါင်းဆောင်မှုရဲ့ပေါ့နိုင်ငံရေးဆိုတော့မှသူတို့ဒီ democratization တို့နောက် federalism တို့အလိုဟာမျိုးတွေပါတယ်။စီးပွားရေးမှာကြောက်လည်းပဲဒီ market oriented economic system တို့နောက်ကြတော့ဒီ political economy တို့ပါလို့ပေါ့နော်။နောက်တစ်ခုကကြတော့ဒီ leadership ပေါ့အဓိကအဲ့ဒီ၃ခုနဲ့သွားတာဆိုတော့ကြတော့ကျွန်တော်တို့အတွက်ကြတော့ဟိုကျွန်တော်နိုင်ငံဟိုအရင်တုန်းကပိတ်ဆို့မှုရှိရကြတော့တချို့ဟာတွေဒီနိုင်ငံရေးနဲ့အထူးသဖြင့်တော့နိုင်ငံရေးနဲ့ပတ်သက်တာတွေကိုတိတ်ပြီးတော့ကျွန်တော်တို့ကမတင်ရတဲ့ခါကြတော့အခုလိုစာတွေးဟိုစနစ်တကျပေါ့နော်တင်ရတဲ့ခါမှာကျကျွန်တော်တို့ပထမတစ်ခုကအကျိုးရှိတယ်ပေါ့နော်နောက်တစ်ခုကကြတော့ဒီ exposure ပေါ့နော်ဒီ US ကိုရောက်လာပြီးတော့သူတို့က WHO ပြီးတော့ဒီ democracy စနစ်ကအများကြီးကိုထုံးကားနေတဲ့နိုင်ငံဖြစ်တဲ့အတွက်သူတို့ဒီနိုင်ငံရဲ့ဒီဒီမိုကရေစီစနစ်နဲ့ပတ်သက်တဲ့ဟာတွေကိုအလိုအနည်းကဟိုလေးလာတဲ့ဟာတွေပေါ့ဥပမာဒီကက်ပီတောသွားတာတွေကိုဘာတွေလို့ပေါ့နော်အလိုနောက်ဒီတရားရုံးလို့ပါလို့အလိုဟာမျိုးတွေမှာကျွန်တော်အနည်းကလေးလာကြတော့ကျွန်တော်တို့ရဲ့မျက်မြင်ကိုယ်လေးမြင်ရတဲ့အခါကျတော့ဒါကျွန်တော်တို့အတွက်လည်းအဲ့ဒီလိုဟာတွေကလည်းအကျိုးရှိတာပေါ့နော်နောက်တစ်ခုကကျတော့လုပ်ငန်းခွင်မှာဘာတွေသွားပြီးတော့အကျိုးရှိတုံးဆိုတော့ကျွန်တော်တို့ဒီအမြင်ပိုးကျလာတယ်ပြီးတော့ကိုယ်ဒီရရတဲ့အမြင်တွေအတွေ့အကြုံတွေတင်ကြားထားတဲ့ဟာတွေနဲ့ကိုယ်အလုံးမှာကျွန်တော်တို့ပြန်ပြီးတော့ကျတော့သုံးလို့ရတယ်ပြီးတော့တခြားလူတွေပြန်လဲပြီးတော့အကုန်လုံးမျှဝေနိုင်တယ်ပေါ့နော်အဲ့လိုမျိုးကြီးကစတော်တော်များများရပါတယ်ခင်ဗျဟုတ
်နောက်ပြီးတော့ဒီအစီအစဉ်မှာ post တို့လို့သမရဟောင်းတို့နဲ့တွေ့ဆုံရတဲ့အခါသူတို့ဒီနိုင်ငံမှာဥဆောင်နေတဲ့သူတွေနဲ့တွေ့ဆုံခဲ့ရတဲ့အတွေ့အကြုံကရောဘယ်လိုရှိလဲရှင
်ပထမတစ်ခုကကြတော့ဟိုကျွန်တော်တို့နိုင်ငံကလူကြီးတွေနဲ့ဒီဒီမိုကရေစီထုံးကားတဲ့နိုင်ငံကလူကြီးတွေနဲ့ဟိုမတူတဲ့အချက်တွေတော့တွေ့ရပါတော့ဘာလို့ဆိုတော့ဟိုဟာတွေကကြတော့ဟိုဘယ်လိုလဲဆိုအာဏာရှင်စံတယ်ဟိုဟိုမျက်နှာရည်လည်းဟိုမျက်ကြောလေးကြီးနေပေါ့နော်ဒီကကျတော့ဒီအဲ့လိုဒီ boost တို့ပါလို့လို့အစားဒီသမရတို့ပါလို့အစားကျန်တဲ့ဟာတွေကလည်းအကုန်အလိုနွေးနွေးထွေးထွေးရှိရပေါ့နော်ဒါသူတို့ရဲ့ဟို diplomacy လည်းဖြစ်ကောင်းဖြစ်နိုင်မှာပေါ့နော်ဟိုဘသူနဲ့ဖြစ်ဖြစ်အဲ့လိုလိုင်ယွန်ကြီးထွေးဆိုတာဟိုပေါင်းတင်ဆက်ဆံတတ်တာလေအဲ့လိုဟာမျိုးတွေနောက်တစ်ခုကကျတော့ဒီရေချင်းပေါ့နော်သူတို့တွေမှာဘယ်လိုပဲပြောဒီနေရာတနေရာရောက်တဲ့ဆိုလို့ရှင်အဲ့ရောက်တဲ့နေရာနဲ့ထိုက်တန်တဲ့ဟိုရေချင်းတွေလူတိုင်းလူတိုင်းရှိကြတာပဲပေါ့နော်ကျွန်တော်တို့စီမှာကျတော့ဟိုအကန့်နဲ့ပေါ့နော်အဲ့လိုဟာမျိုးလေးတွေဆိုနောက်ကြတော့ဟိုလူတွေပေါ်ဆက်ဆံတဲ့အခါမှာဟိုအာဏာရှင်ဇေယိုင်းနဲ့ဒီဒီမိုကရေစီဇေယိုင်းနဲ့ဒီမတူညီတဲ့ဟာတွေကိုပေါ့နော်အဲ့လိုအခြေခံပြောရမလားအဲ့လိုဟာလေးဆိုတတိထားမိတယ်ခင်ဗျာ
ဒီလေးလာမှုအစီအစဉ်ဟာစုစုပေါင်းတစ်နှစ်ကြာမြင့်ခဲ့ပြီးအိန္ဒိချင်းထိုင်းအပါအဝင်မြန်မာနိုင်ငံမှာနောက်ဆက်တွဲစီစဉ်တွေဖြစ်လေ့လာခဲ့ကြပြီးနောက်အမေရိကန်ပြည်ထောင်စုမှာဂုဏ်ပြုလက်မှတ်ချီးမြှင့်တာဖြစ်ပါရဲ့ရှင်